Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ17ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းထုံမီတာ16 19နဲ့25တို့ကနေဖန်ယူလာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်ခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ
်။မင်္ဂလာပါရှင်ကျမခင်မြွေထွေးပါ။မြောက်ကိုရီးယားကစီးရီးယားတိုက်ခိုက်တာတွေစပြီးလုပ်လာမယ်ဆိုရင်သူတို့ဘလို့မှထိမှတ်မထားတဲ့အဖြစ်အပျက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကထပ်မံတုံ့ပြန်လိုက်ပါတယ်။အမေရိကန်တာဝန်ထမ်းအရာရှိရာပေါင်းများစွာကိုရုရှားကနေနှင်ထုတ်ဖို့ရုရှားသမ္မတကဆုံးဖြတ်တာဟာအမေရိကန်အတွက်တော့အတုံးစိတ်တက်တာစီမဲ့အကြောင်းပဲလို့သမ္မတထရမ့်ကပြောပါတယ်။နောက်တောင်ပြုတ်ပင်လယ်ပြင်ထဲကတရုတ်လူလုံကျွန်းတစ်ခုအနီးအမေရိကန်စစ်သည်မော်တစ်စင်းဖြတ်သွားတဲ့အတွက်လုံးဝမကျေနပ်ဘူးလို့တရုတ်အစိုးရကဒီကနေ့ပြောပါတယ်။ဒီလိုထိတဲ့ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရနိုင်တဲ့အထူးပြောပြပေးပါမယ်ရှင်။
အခုညနေရင်နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ပြည်တွင်းစစ်ရဲစဲရေးပေါ်မှာတော့ဆန်းစုကြည်ရဲ့သဘောထားကိုအခုလိုကြားကြရမှာပ
ါလွတ်လပ်ရေးရာဇင်ကစပြီးတော့ပြည်တွင်းစစ်မိတွေမငြိမ့်နိုင်တဲ့ကျမတို့နိုင်ငံမှာငြိမ်းချမ်းရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးအကြီးဆုံးကိစ္စလည်းဖြစ်ပါတယ်ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ
်ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီ အသွင်ကူးပြောင်းရေးဆွေးနွေးပွဲအကြောင်းကိုနားဆင်ကြရမှာဖြစ်ပါတယ်အစိုးရနဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ရဲ့နိုင်ငံရေးဆွေးနွေးပွဲကလည်းဆွေးနွေးကြတဲ့အဓိကအချက်၈ချက်အနက်၄ချက်ကိုသဘောတူညီချက်ထဲမှာအစိုးရနဲ့တပ်မတော်ဘက်ကတနိုင်ငံလုံးအပြည့်ရဖို့စတင်ကြေညာပေးဖို့လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်အရပ်တွင်မှညမထွက်ရအမိတ်ပုံမှန်144တပ်တန်း2လထပ်တိုးလိုက်ပါတယ်။ဒီလိုသတင်းဆောင်ပါတွေနားဆင်ကြရမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုရနိုင်တို့ကြေညာပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားပေါ်ပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုနေကြတွေကိုရပ်တန့်မဲ့ပုံမရှိပါဘူး။မြောက်ကိုရီးယားဘက်ကစီးအရတိုက်ခိုက်တာတွေသာစပြီးတော့လုပ်လာမယ်ဆိုရင်သူတို့ဘယ်လိုမှထိမှန်မထားတဲ့အဖြစ်အပျက်တွေနဲ့ရင်ဆိုင်ရလိမ့်မယ်လို့ပြောဆိုလိုက်ကြပါ။ Pacific သမုဒ္ဒရာထဲကအမေရိကန်ပိုင်နယ်မြေတစ်ခုဖြစ်တဲ့ဂွမ်ကျွန်းကိုပဲထိန်ဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုခဲ့တာကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားစကားလုံးတွေနဲ့အပြန်အလှန်ဆင်ခေါ်ပြီးတင်မာမှုတွေတူလာနေပါတယ်။ကွမ်ကျွန်းကိုသူပါလုပ်မယ်ဆိုတာစောင့်ကြည့်ပြီးတခုခုလုပ်လာမယ်ဆိုရင်တော့အရင်ကဘယ်သူမှမမြင်ဘူးသေးတဲ့အခြေအနေမျိုးမြောက်ကိုရီးယားမှာဖြစ်လာတာကိုမြင်ရလိမ့်မယ်လို့သမ္မတထရမ့်ကကြာတာပြီးနေတုန်းကပြောဆိုပါတယ်။ကွမ်ကျွန်းနဲ့အမေရိကန်ပြည်ထောင်စုကိုချိန်ချောက်တာကိုသိချင်မှမဟုတ်တယ်လို့မဟာမိတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုချိန်ချောက်တာကိုလည်းလက်ခံမှာမဟုတ်ဘူးလို့သမ္မတကပြောပါတယ်။လာမယ့်သတင်းပတ်တွေအတွင်းကွမ်ကျွန်းအနည်းကိုပက်ထင်းတုံးကြီး၄စင်းနဲ့ပြစ်လို့တိုက်ခိုက်မဲ့အစီအစဉ်ကိုအပြည့်အသက်လှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားကပြောဆိုပြီးတော့နိုင်ပိုင်ကြမှာပဲသမ္မတထရမ့်ကအဲ့ဒါလိုပြန်လည်တုံ့ပြန်တာဖြစ်ပါတယ်။စီးရီးနီးလန်းတွေချမှတ်လှုပ်ဆောင်ရမှာတာဝန်ရှိတဲ့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့အမေရိကန်ပြည်ထောင်စုဟာမြောက်ကိုရီးယားရင်းနဲ့ပတ်သက်လို့တန်တမန်ရေးနီးလန်းနဲ့ဖြည့်ရှင်းနိုင်ဖို့အထူးကအလေးပေးဆောင်ရွက်နေတယ်လို့ပြောပါတယ်ရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တာဝန်ထမ်းအရာရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာကအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကြမှုတည်တည်တသာရောကြသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာဖြစ်တယ်လို့သူကသတင်းတော်တွေကိုကြာသပတေးနေ့ကပြောပါတယ်။ကျွန်တော်အနေနဲ့လဆောင်ငွေအသုံးစရိတ်တွေရှော့ချဖို့ကြိုးစားနေတာကြောင့်ကျွန်တော်အနေနဲ့သူ့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်။သူကလူတော်များများကိုတိုင်းပြည်ကနေပြန်ထွက်ဖို့ပြောလိုက်တဲ့အတွက်ကျွန်တော်တို့လည်းလဆောင်အသုံးစရိတ်ရော့ကျသွားတာကြောင့်ကျေးဇူးတင်ပါတယ်။အဲ့လူတွေကိုပြန်ပြီးတော့လွတ်စရာအကြောင်းမရှိပါဘူးလို့သမ္မတထရမ့်ကပြောပါတယ်။အင်ဂျီတော်ကတော့သမ္မတရဲ့မှတ်ချက်အပေါ်မှာတစုံတရာချက်ချင်းပြောဆိုတာတော့မရှိသေးပါဘူး။သမ္မတထရမ့်ကရုရှားနိုင်ငံအပေါ်မှာတင်းတင်းပေါ်မှာမဆက်ဆံတဲ့အတွက်ဝေဖန်ခံနေရတာပါ။ပြီးခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားကထရမ့်အနိုင်ရအောင်ကြောင်းဝင်နောက်ဆက်တယ်လို့အမေရိကန်ထောက်လှမ်းရေးတွေကအစီရင်ခံခဲ့ပြီးတဲ့နောက်အဲ့ဒီချိန်ကအမေရိကန်သမ္မတဖြစ်ခဲ့တဲ့သမ္မတဘရက်ဥဘာမာကရုရှားတန်တမာ35ရာခိုင်နှုန်းထုတ်ပြီးတော့အမေရိကန်မှာရှိတဲ့ရုရှားပိုင်အပန်းဖြေစခန်းတစ်ခုကိုပိတ်ပစ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာရုရှားသမ္မတပူတင်ကအမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ရုံဝန်ထမ်းတွေကိုတိုင်းပြည်ကနေနှင်းထုတ်ဖို့အမိန့်ထုတ်ခဲ့တာပါ။အမေရိကန်ရွေးကောက်ပွဲမှာရုရှားကကြောင်းဝင်နောက်ဆက်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ရုရှားဘက်ကညှဉ်းဆဲထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတရဲ့လုပ်ငန်းတွေ80အကောင့်ထဲဖော်ရမှာအထူးကြတဲ့အခမ်းအနားမှာပါဝင်နေသူတူဖြစ်တဲ့ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင် Mitch McConnell ကိုလူသိရှင်ကြားထုတ်နှက်ဝေဖန်လိုက်ပါတယ်။ Obama ကဲလို့လူသိများတဲ့စစ်ဘာရေးဆောက်ရှောက်မှုဥပဒေကိုဖျက်သိမ်းအစားထိုးပြတမ်းမှုကြိုးစားတဲ့ဥပဒေကိုအထက်လွှတ်တော်မှာမဲအများစုနဲ့ဆုံးဖြတ်အတည်ပြုနိုင်အောင် Mr. McConnell အနေနဲ့မလုပ်ဆောင်နိုင်ဘူးဆိုရင်တာဝန်ကနေဘေးဖက်နေတဲ့လို့ဆိုပြီးတော့သမ္မတထရမ့်ကပြောဆိုလိုက်တာပါ
။ I'm very disappointed in Mitch. But if he gets these bills passed, I'll be very happy with it, and I'll be the first to admit it. But honestly,
Mr. Patavio, ကျွန်တော်သိစိတ်ပြတ်မိပါတယ်။ဥပဒေမူကြမ်းတွေအတူတူပြဋ္ဌာန်းနိုင်အောင်သူလုပ်နိုင်ရင်တော့သိဝမ်းသာစရာပေါ့ဗျာ။ပထမဆုံးဝမ်းသာစကားပြောတဲ့သူဟာကျွန်တော်ဖြစ်ပါလိမ့်မယ်။ပုံမှန်လေးလေးပြောရရင်ဥပမာကဲစမ်းမရေးဆောင်ရှောက်မှုဥပဒေကိုဖျက်သိမ်းပြီးအစားထိုးပြဋ္ဌာန်းဖို့ကိစ္စဟာကျွန်တော်သမ္မတတာဝန်စယူတဲ့ပထမနေ့ဒါမှမဟုတ်ရင်လည်းပထမဆုံးသတင်းပတ်ထဲမှာကိုပဲလုပ်နိုင်တဲ့ကိစ္စဖြစ်တင်တာပါ။ဒီဥပဒေအကြောင်းကို9နှစ်လုံးလုံးကြားခဲ့ရပြီပါပြီ။ကြားကိုဖျက်သိမ်းပြီးတော့အစားထိုးပြဋ္ဌာန်းသင့်ပါပြီလို့သမ္မတထရမ့်ကပြောဆိုသွားတာပါ။မစ္စတာမက်ခေါနေကတော့ဒီသမ္မတရဲ့အလွန်အကျွံတွက်ဆမျှော်လင့်မှုတွေနဲ့ဥပဒေပြုရေးရာညှိနှိုင်းဆောင်ရွက်မှုတွေမှာအထွေအကျုံနှဲပါတာတွေကိုဖြစ်ပေထားလို့မရဘူးလို့ခန္ဓာကီပြည်နယ်မှာရှိတဲ့သူ့ရဲ့မဲဆန္ဒရှင်တွေကိုတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်ရှင်
။ Syria, Yemen နဲ့ Haiti နိုင်ငံမှာစစ်ပွဲနဲ့ဆင်းရဲမွေးတည်မှုကနေလွတ်မြောက်ဖို့အတွက် American ပြည်ထောင်စုမှာအခြေချဖို့ထွက်ပြေးလာကြတဲ့သူတွေဟာ American အစိုးရတဲ့လူဝင်မှုမူဝါဒကြောင့်ကနေဒါနိုင်ငံမှာဘဝတည်ဆောက်ဖို့အတွက်စွန့်ပြီးတော့ထွက်လာနေကြပါတယ်။ဇူလိုင်လအတွင်းခိုလုံငွေရှောက်ထားတဲ့သူဟာ1500လောက်ရှိတယ်လို့ရှိပြီးတော့ဂျွန်လာက81ယောက်ထပ်ပူများတယ်လို့ကနေဒါအာနာပိုင်တွေကပြောပါတယ်။တခါတည်းကမှာတက္ကစီတွေကနေသက်အထိလူတွေကိုတယ်လာကြပြီးတော့တချို့လူတွေလည်းလမ်းမှာဆင်းပြီးအိတ်ဆွဲပြီးတော့ရှောက်လာကြတာဖြစ်တယ်လို့ပြောပါတယ်။ဒုက္ခသည်အဖြစ်အလိုလျောက်လက်ခံတာမဟုတ်ပါဘူး။လူမှုကွန်ရက်တွေပေါ်မှာဘာတွေကိုပဲတွေ့ရကျွန်တော်တို့အနေနဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းပြောလိုပါတယ်။နေသက်ကိုဖျက်လာတာနဲ့ဒီနိုင်ငံမှာအလိုလျောက်နေထိုင်ခွင့်ရပြီးသားဖြစ်မယ်လို့အမမခံနိုင်ပါဘူးလို့ကနေဒါလွတ်တော်အမတ်ဦးကပြောပါတယ်။ဒုက္ခတဲ့အဖြစ်လက်ခံမခံဆိုတာကတော့လူတူတယောက်ချင်းစီရဲ့အခြေအနေကိုမူတည်တယ်လို့ကနေဒါအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
။ View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565ဆိုင်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကနေတောက်ကြနေညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကြီးညာပေးနေပါတယ်ရှင်။မဟာဗျူဟာကျတဲ့တောင်တရုတ်ပင်လယ်ပြင်တဲကတရုတ်ရဲ့လူလုံချုံတစ်ခုအနီးမှာအမေရိကန်စစ်သည်မော်ဒယ်စင်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမကျေနပ်တဲ့အကြောင်းတရုတ်အစိုးရကဒီနေ့ထုတ်ပေါ်ပြောဆိုလိုက်ပါတယ်။American USS John S. McCain စစ်သည်မော်ဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ပြီးတော့ဒီတရုတ်စိုးရရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါတဲ့အချိန်ထဲမှာရှေ့တန်းမှာတာဝန်ကျနေကြတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဒီနိုင်ငံသားရဲ့ဌာနပြောခွင့်ရကဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဖြတ်တန်းသွားတဲ့သင်္ဘောဟာအမေရိကန်စစ်သင်္ဘောဖြစ်တဲ့ဆိုရာကိုတရုတ်ရေတပ်ကတည်တာနဲ့သတိပေးပြီးတော့နှစ်ထုတ်ခဲ့တယ်လို့လည်းပြောခွင့်ရကပြောပါတယ်။အမေရိကန်ဖြတ်သင်္ဘောဟာမစ်ချီဖ်တနာကြောက်တန်းကနေရေပိုင်6မိုင်အကွာလောက်မှာဖြတ်တန်းသွားခဲ့ပြီးတော့တဟာနိုင်ငံကရေပိုင်နဲ့အတွင်လွတ်လပ်စွာရေချောင်းသွားလာမှုဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းအဖြစ်လှုပ်ဆောင်တာဖြစ်တယ်လို့အမည်မဖော်လိုတဲ့အမေရိကန်ရေတပ်အရာရှိတဦးကပြောပါတယ်။အခုလိုလွတ်လပ်စွာရေချောင်းသွားလာရေးဆောင်ရွက်ချက်ကိုအမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်သမ္မတတာဝန်ဆပြီးတော့ယူတဲ့ဇန်နဝါရီလကစလို့လှုပ်ဆောင်လာခဲ့တာမှာဒီချိန်ဟာတတိယအချိန်ဖြစ်ပါတယ်။အမေရိကန်စစ်တပ်အနေနဲ့နိုင်ငံတကာဥပဒေနဲ့အညီလွတ်လပ်စွာရေချောင်းလေချောင်းသွားလာမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်စုရရာရှိတွေကပြောဆိုထားပါတယ်။တောက်တရုတ်ပင်လယ်ပြင်တစ်ခုလုံးနီးပါးကိုသူပိုင်တယ်လို့ပြောနေတဲ့တရုတ်နိုင်ငံကတော့အခုလိုသွားလာမှုတွေကိုမကြာခဏကန့်ကွက်လေရှိပါတယ်ရှင်
။တရုတ်နိုင်ငံလယ်ပိုင်းကရှန်ရှိပြည်နယ်မှာတောက်ကြနေကဘတ်ကားတိုက်မှုကြောင့်36ယောက်ထပ်မံနေသေဆုံးပြီးတော့73ယောက်ဒဏ်ရာရသွားတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသွားတဲ့သူတွေကိုဆေးရုံကိုပို့ဆောင်လိုက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ရင်တိုက်မှုအပေါ်စုံစမ်းစစ်ဆေးတာတွေကိုဆက်လက်လှုပ်ဆောင်နေကြပါတယ်။ဘတ်ကားဟာစီချွန်ပြည်နယ်မြို့တော်ချန်နူကနေဟိနန်ပြည်နယ်လျိုယန်းမြို့ကိုကြာသပတေးနေ့ညကထွက်ခွာလာခဲ့တာပါ။တကောင်ကျော်ပြီးတိတ်မကြခင်မှာအဲ့ဒီအဝေးပြေးဘတ်ကားဟာရှန်ဟန်ဆောင်မြန်လန်းပေါ်ကကင်လင်းလိုင်ကောင်းနေရန်ကိုဝင်တိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ရှင်းဟွာသတင်းအေဂျင်စီကထုတ်ပြန်တဲ့ဓာတ်ပုံတွေမှာတော့ရင်တိုက်မှုကြောင့်ဘတ်ကားရဲ့ရှေ့ခေါင်းပိုင်းတစ်ခုလုံးအတွင်းကိုဝင်သွားတယ်လို့တွေ့ရပါတယ်။ဘတ်ကားဟာလိုင်ကောင်းတွင်မှဖြစ်တာလားဒါမှမဟုတ်အပြင်မှာဖြစ်တာလားဆိုတာကတော့ကွဲကွဲပြားပြားမသိရသေးပါဘူး။တရုတ်နိုင်ငံမှာကားတွေဟာအရှိန်များတာနဲ့မစင်မချင်းမောင်းတာမောင်းတဲ့ကားမောင်းတဲ့သူတွေကြောင့်အမြန်လမ်းတွေပေါ်မှာရင်တိုက်မှုတွေမကြာခဏဆိုးသလိုဖြစ်လေရှိပါတယ်။ပြီးခဲ့တဲ့လကပဲတရုတ်နိုင်ငံမြောက်ပိုင်းဟေဘီပြည်နယ်ကအမြန်လမ်းပေါ်မှာခီးတဲ့19ယောက်တင်ဆောင်လာတဲ့ဘတ်ကားနဲ့ကားတစ်စင်းတိုက်မိပြီးတော့17ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့ပါတယ်။ဒါ့အပြင်မတ်လတုန်းကလည်းယူနန်ပြည်နယ်မှာဘတ်ကားနဲ့ဘီလက်မီကားတိုက်မိပြီး10ယောက်သေဆုံးပြီးတော့38ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ
။အ အာဖဂန်နစ္စတန်နိုင်ငံအရှိပိုင်းနန်ဂါဟာပြည်နယ်မှာအစိုးရလှုပ်ရှားမှုတံပြန်ချိန်မုန်းရေးနိုင်ငံကတပ်ဖွဲ့တွေရဲ့ညလုံးပေါက်လေးဆောင်တိုက်ခိုက်မှုတွေအတွင်းအရက်သား16ဦးထဏ်မင်းနဲ့တိုက်ဆုံပြီးတော့ဒီအထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်ဆူရအရာရှိတွေကပြောပါရယ်ဒီလေးဆောင်တိုက်ခိုက်မှုအတွင်းတနေ့ကမှအရက်သားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးတော့နောက်တနေ့ကမှတော့အရက်သားတစ်စုကိုထိမှန်ခဲ့တာဖြစ်တယ်လို့ဟက်စကာမီနာခရိုင်ထိတ်တဲအုပ်ချုပ်ရေးမှူးဆက်စ်ဝါလီက VW ကိုဒီကနေ့ပြောပါရယ်ကားထဲမှာပါတဲ့မိသားစုတစုတည်းကလူ၈ယောက်တိစုံခဲ့တဲ့အကြောင်းသူကပြောပါရယ်အခုဖြစ်ရဲ့ဒီဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာထုတ်ပြန်ပေးသွားမယ်အကြောင်းနေတွန်းမဟာမိတ်တပ်ဖွဲ့ရဲ့အရေးပေါ်၆ပိုင်းရေလုံငန်းအဖွဲ့ပြောခွင့်ရတဲ့ဦးက VOE ကိုပြောပါရယ်နိုင်ငံတကာတပ်ဖွဲ့တွေရဲ့လေကြောင်းအကူနဲ့အာဖဂန်တပ်ဖွဲ့တွေဟာအဲ့ဒီဒေသမှာအာရစ်စစ်သွေးကြွချိန်မုံရေးထိုးစစ်ဆင်နေတာဖြစ်တဲ့စရာကိုဒေသဆိုင်ရာလုံခြုံရေးအရာရှိတွေကအတည်ပြုပြောဆိုထားပါရယ်နဂါဟာပြည်နယ်ကခရိုင်တချို့မှာအရက်စစ်သွေးကြွတွေကိုချိန်မုံနိုင်ခဲ့တယ်လို့လည်းအမေရိကန်နဲ့အာဖဂန်အစိုးရအရာရှိတွေကပြောပါရယ်အာဖဂန်နစ္စတန်နိုင်ငံမှာလက်နက်ကင်ပြည်ပခါတွေကြောင့်2019ခုနှစ်အစပိုင်းကစလို့တေဆုံးသူအရက်သား1900ကျော်ရှိပြီးဒဏ်ရာရသူတွေလည်းအများပြားရှိတဲ့အကြောင်းအရက်သားထိခိုက်ဒေဆုံးမှုတွေကိုစီးရင်ကောက်ယူတဲ့ကုလသမဂ္ဂအစည်းအဝေးမှာဖော်ပြထားပါတယ်ရှင်
ကင်ညာနိုင်ငံမှာလက်ရှိသမ္မတဦးဟုရူကင်ညာတာနဲ့အတိုက်ခံကောင်းဆောင်ရိုင်လာအိုဒင်ဂါတို့အကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့အင်္ဂါနေ့ကသမ္မတရွေးကောက်ပွဲကနေတရားဝင်မဲရလက်တွေကိုဒီကနေ့ထုတ်ပြန်ဖို့ရှိနေတာကြောင့်မဲဆန္ဒရှင်ပြည်သူတွေစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်မဲဆန္ဒနဲ့190ကမဲစင်းဖောင်190နဲ့မဲယုံပေါင်း4883ယုံကမဲစင်းဖောင်1000လောက်ကိုလက်ခံရယူဖို့စောင့်နေရတဲ့အကြောင်းရွေးကောက်ပွဲရာရှိတွေကကြာသပတေးနေ့မှာပြောပါတယ်နောက်ဆုံးအပိတ်သက်စီးစစ်နေတဲ့အဆင့်ရောက်နေပါပြီလို့ကင်ညာနိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲနဲ့နေမီဆိုင်ယာကော်မရှင်ဥက္ကဋ္ဌဝါဖူလာချာဘူကာတီကကြာသပတေးနေ့မှာပြောပါတယ်ဩဂတ်လ17ရက်နေ့နေ့လယ်7နာရီနောက်ဆုံးထားပြီးမဲစင်းတွေအားလုံးကိုလက်ခံရရှိမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောပါတယ်အဲ့ဒီနောက်ရွေးကောက်ပွဲမှာအနိုင်ရသူကိုအမြန်ဆုံးကြေညာပေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရွေးကောက်ပွဲကော်မရှင်ကအစောပိုင်းထုတ်ပြန်ထားတဲ့ဒေသလိုက်မဲရီတွတ်မှုအရာကတော့လက်ရှိသမ္မတကင်ညာတာကအတိုက်ခံကောင်းဆောင်အိုဒင်ဂါထက်6မှတ်အသာရနေပါတယ်အတိုက်ခံကောင်းဆောင်ကတော့ဒီရလက်တွေကိုလက်မခံပါဘူးခင်ဗျာ
သောကြနေညနေကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွေနဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်ရှင်မြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာပြည်တွင်းစစ်မီးကိုငြိမ်သက်နိုင်ဖို့ကအရေးတကြီးဆောင်ရွက်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းမှန်ကန်တဲ့နည်းလမ်းကိုသာအသုံးပြုဖို့လိုအပ်တယ်လို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ဒါ့အပြင်ဒီမိုကရေစီစနစ်တစ်ခုကိုထူထောင်တဲ့အခါမှာအစိုးရမှသာတာဝန်ရှိတာမဟုတ်ဘဲပြည်သူတစ်ရက်လုံးပါဝင်ဆောင်ရွက်ဖို့လိုအပ်ကြောင်းကိုလည်းပြောသွားပါတယ်။အပြည့်အစုံကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံအတွင်းဒီမိုကရေစီပြေဝါရရှိရေးအတွက်အသွင်ကူးပြောင်းရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာပြည်တွင်းငြိမ်းချမ်းရေးရရှိရေးကပထမဦးဆုံးအရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်
။ကျမတို့ပထမဦးဆုံးအရေးကြီးတဲ့ငြိမ်းချမ်းရေးကိစ္စကိုပြောချင်ပါတယ်။ကျမတို့ပြောင်းလဲဟာမှာပြည်တွင်းစစ်ဖြစ်ပွားနေတဲ့လွတ်လပ်ရေးရစဉ်ကစပြီးတော့ပြည်တွင်းစစ်မီးတွေမငြိမ်းနိုင်တဲ့ကျမတို့နိုင်ငံမှာငင်းကြရေးရအောင်လုပ်ဖို့ဆိုတော့ပထမဦးဆုံးအရေးကြီးဆုံးကိစ္စလည်းဖြစ်ပါတယ်ကျမတို့ရဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဆိုလို့ရှိရင်တချို့ကနေပြောဖွံ့ဖြိုးရတာအရေးကြီးတယ်ဖွံ့ဖြိုးရလို့ရှိရင်အလိုလိုငင်းကြရေးရမယ်လို့ပြောတဲ့ပုံကိုရှိပါတယ်ဒါဒီအမြင်ကိုကျမသဘောမတူပါဘူးငင်းကြရေးနဲ့ဖွံ့ဖြိုးရဟာခွဲပြီးတော့ကြည့်လို့မရပါဘူးငင်းကြရေးမရလို့ရှိရင်ဖွံ့ဖြိုးရဆိုတာလည်းတည်တန်းခံနေနိုင်မှာမဟုတ်ပါဘူးဖွံ့ဖြိုးရေးမရှိလို့ရှိလို့ရှိရင်ငြိမ်းချမ်းရေးဟာလည်းတည်တားခံနိုင်မှာမဟုတ်ပါဘူးဒီနှစ်ခုဟာနှစ်ခုစလုံးအတွက်ကျမတို့စူးစမ်းဖို့လိုပါတယ်ဒါကြောင့်ကျမတို့ဟာဒီနိုင်ငံမှာပြည်တွင်းစစ်ငြိမ်းသွားဖို့ဆိုတာကိုဦးစားပေးပြီးတော့ဆောင်ရွက်နေတာပါငြိမ်းပြည်တွင်းစစ်ငြိမ်းဖို့လှုပ်ထာနေတစ်ချိန်တည်းမှာပဲကျမတို့ရဲ့တိုင်းရင်းသားပြည်သူပြည်သားများအားလုံးဖွံ့ဖြိုးတွတ်တက်ဖို့လည်းစူးစမ်းနေတာဖြစ်ပါတယ်
ဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်သုံးသပ်ဆွေးနွေးပွဲ Forum on Myanmar Democratic Transition အခမ်းအနားအဖွဲ့မိန့်ခွန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒါအပြင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေပါဝင်ဆောင်ရွက်ခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးကိုကျေးဇူးတင်ကြောင်းလည်းပြောဆိုသွားပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာမန်ကန်နဲ့ညီလန်းအပြင်ဂုံတိတ်ခါရှိရှိနဲ့လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။
Pandang the Kusura, Pandang Uvejilum, Chipau, Pandang Utuari Langale, Mamuluvale. The Chua solution, Pandang Yao and Pio, Pedunine, Belunine, Totua, Sibiro, Tilumjabale, Chivaro, Tilumamimau. The Pandang Utuari Lama, Tuabum Tuani, Mamalushi, Pandang Ujok Tuare Kajai, Gumio Mandalum, Chitapa. The Pandang Goga, Umbia Pambia, Gumte Kame, Chitone Mari. ဖြစ်လို့လဲဆိုတော့ရောက်အောင်လာတဲ့လမ်းကဂုံတိတ်ခါမဲ့ရဲ့လို့ဆိုလို့ရှိရင်ဒီလိုပဲဖြစ်မှာပါဒါကြောင့်ပန်းတိုင်ရောက်အောင်လုပ်တဲ့နီလာနေရာလဲမှန်ကန်မှုလို့လေပြခါရှိဖို့လို့တယ်ကျမတို့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာရည်ရွယ်ချက်မှန်တယ်လို့လုပ်ပုံလုပ်နည်းလမ်းစဉ်အားလဲမှန်မှုဟာအင်တာမှာအရေးကြီးပါတယ်များပြောလို့ရှိပါတယ်ကိုယ်ပိုင်အစိုးရဟာမလုံလောက်ဘူးကောင်းတဲ
ြင်းမှုဆိုတာဟာလည်းပြည်သူတွေကနေစတာဖြစ်တဲ့အတွက်ဒီမိုကရေစီထူထောင်တဲ့နေရာမှာပြည်သူတွေအားလုံးပါဝင်ဖို့ကအင်မတန်မှအရေးကြီးတဲ့အကြောင်းလဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါတယ်။မြန်မာနိုင်ငံအတွင်းတည်ငြိမ်ရေးဒီမိုကရေစီစနစ်အပြည့်အမြင့်တွေရေးအတွက်ကြိုးပမ်းတဲ့နေရာမှာစီးပွားရေးနိုင်ငံရေးလူမှုရေးပါဝင်နိုင်ငံတွင်းမှာရှိတဲ့ပြည်ထနာပေါင်းစုံဘက်ကနေကြည့်ဖို့လိုပြီးကိုလိုချင်းတဲ့တစ်ဖက်သေးကိုပဲဦးစားပေးပြီးကြည့်လို့မရတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။ဒါအပြင်ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်စီးပွားရေးပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာလည်းလွယ်ကူတဲ့ကိစ္စတစ်ခုမဟုတ်ဘူးလို့လည်းသူကထပ်သွင်းပြောဆိုသွားပါရယ်။ဒီမိုကရေစီစနစ်အတွင်းမှာအမြင်မတူညီမှုတွေရှိနေနိုင်ပေမဲ့လည်းတဦးနဲ့တဦးအပြန်အလှန်လေးစားပြီးညီညွတ်မှုရှိဖို့ဟာလည်းအရေးကြီးကြောင်းလည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။အခုကျင်းပတဲ့မြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်တုံ့တဆွေးနွေးပွဲမှာစစ်ဘက်အုပ်ချုပ်မှုမှအရက်ဘက်အုပ်ချုပ်ရေးသို့ဗဟိုဦးစီးစနစ်မှဈေးကွက်စီးပွားရေးသို့စစ်ပွဲမှဒီငြိမ်းချမ်းရေးစီသို့ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြတာဖြစ်ပါတယ်ဆွေးနွေးပွဲကိုပင်တိုင်ဆွေးနွေးကြတဲ့သူတွေကတော့မြန်မာနိုင်ငံအမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်အမတ်ကြီးဗီဂရမ်မစ်စရီYangon Heritage Trust Yangon မြို့ပြအမွေအနှစ်စောင့်ရှောက်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာသက်မြင့်ဦးနဲ့ Yangon Stock Exchange မှာအများပိုင်ကုမ္ပဏီတစ်ခုဖြစ်တဲ့ FMI ရဲ့ဥက္ကဋ္ဌ Mr. Sashband ကိုပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့အခုလိုမြန်မာဒီမိုကရေစီကူးပြောင်းမှုဖြစ်စဉ်တုံ့တဆွေးနွေးပွဲကိုပြုလုပ်တာဟာတင့်တော်တဲ့ဆွေးနွေးပွဲတရားဖြစ်ကြောင်းနဲ့ဆွေးနွေးပွဲကနေလက်တွေ့ကြတဲ့အဖြေကိုရှာကြဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါတယ်ရှင်။
ရှာဖောင်ပြပြခဲ့တာပါရှင်အခုတခါတော့အပြစ်ရစဲနိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးပွဲကျင်းပခဲ့တဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFCC ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ရဲ့6ကြိမ်မြောက်အစည်းအဝေးကို2ရက်ကြာဆွေးနွေးခဲ့ကြပါတယ်ဒီဆွေးနွေးပွဲမှာ DPN ဘက်ကတင်ပြထားတဲ့အချက်၈ချက်ထဲက၄ချက်ကိုသဘောတူညီချက်ရခဲ့တဲ့အကြောင်းနဲ့နှစ်ဖက်အပြန့်အလှန်ယုံကြည်မှုပုံမှန်မြင့်တက်လာနေတဲ့အကြောင်း UNFCC ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်ကြံတဲ့အချက်၄ချက်ကိုလည်းဆက်လက်ဆွေးနွေးသွားမယ်အကြောင်းအစုံလင်ကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်၈ချက်ကိုထပ်မံညှိနှိုင်းခဲ့ပြီးဆွေးနွေးပွဲကရရှိလာတဲ့သဘောတူညီမှုအခြေအနေကို DPN ရဲ့ဒုတိယအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကအခုလိုပြောပါတယ
်ဆွေးနွေးပွဲသဘောတူညီချက်တစ်ကနေလေးကတော့ဟိုသဘောတူညီချက်ရလို့ပြောရမယ်ဒီ968ကကျွန်တော်တို့ဒီအခြေလေးဆွေးနွေးတဲ့အတိုင်းကောင်းတယ်ညှိနှိုင်းလို့ရတယ်နောက်ပြီးတော့ဒါပေမဲ့တကယ် policy တွေနဲ့ပတ်သက်တယ်ဆိုတော့အသက်ဆိုင်ရာထိပ်ပြီးကောင်းဆောင်တွေကိုပြန်အဖွဲ့အစည်းတွေကိုပြန်တင်ပြမယ်။ဒါကိုကျွန်တော်တို့ရှိလာပထမပတ်မှာပေါ့နော်။ပြီးတွေ့ဖို့အချိန်ထားတယ်ခင်ဗ
ျ။ဒီနေ့ဆွေးနွေးပွဲပြီးဆုံးချိန်မှာနှစ်ဖက်ယုံကြည်မှုတွေဟာပြန်လည်ကောင်းမွန်လာတယ်လို့သုံးသပ်မိကြောင်းနိုင်အောင်မငေးကပြောပါတယ
်။ဟိုအများကြီးကောင်းလာတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တစ်ကနေလေးထိဟိုဒီပြုချက်ရလာအောင်ဟိုဆွေးနွေးပွဲကကောင်းလာတယ်လေ။968ကလည်းကျွန်တော်တို့အခြေလေညှိနှိုင်းတော့ဒီသူတူညီမှုပေါ့နော်။တူညီမှုဟိုတခုရတယ်တော့ဆိုတော့ဒါဆွေးနွေးပွဲတော့အတော်လေးအောင်မြင်တဲ့ဆွေးနွေးပွဲတခုဖြစ်လာတော့ဖြစ်နေပေါ့
။နောက်လပထမပတ်အတွင်းနှစ်ဖက်တရားဝင်ဆွေးနွေးပွဲတွေမစတင်မီအချိန်မှာအလို့ဆွေးနွေးပွဲတွေကျင်းပပြီးညှိနှိုင်းသွားဖို့ရှိကြောင်းလည်းပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကတော့ဒီနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီနေ့စီးရေးပြီးမှရင်းမှုရပါတယ်ခင်ဗျ။ပထမရက်မှာတော့ဆွေးနွေးရင်းနဲ့မနေ့ကမှဆက်ဆွေးနွေးမယ်ဆိုပြီးကျွန်တော်မနေ့ကနားလိုက်ကြပါတယ်။ဒီနေ့မနေ့စီဝေးမစခင်နဲ့ကျွန်တော်ကြိုတင်ပြီးတော့အရင်တွေ့လိုက်ကြပါတယ်။အလုပ်တော့ပြောကြပြကြပြီးမှစီဝေးစပါတယ်။စလိုက်တဲ့အချိန်မှာစီဝေးအမှန်ကောင်းပါပါခင်ဗျာ။ဒီနေ့ကတော့ငါးအနေနဲ့ရှစ်ချီကိုကျွန်တော်တို့ဆင်းနေလိုက်တဲ့အချိန်မှာဟိုနှစ်ဖက်ညီနိုင်လိုက်တာ ကျွန်တော်တို့ဟို level လောက်မှာဆုံးဖြတ်လို့မရတဲ့ကိစ္စတွေကိုကျွန်တော်တို့ကညင်းတဲ့ level ကိုပြင်ပြပေးဖို့အတွက်ကျွန်တော်တို့တော်တူညီပြီးတော့စီဝေးဆုံးသတ်လိုက်ပါတယ
် UNFC ကအဆိုပြုထားတဲ့အချက်၈ချက်မှာသဘောတူညီချက်ရရှိတဲ့ဆိုတဲ့ပထမအချက်၄ချက်ကအဆိုအားနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင့်စတင်ကြီးညာဖို့ပင်လုံစိတ်တဲ့အညီ Federal ပြည်တော်စုကိုတည်ဆောက်ဖို့အဆိုရလွှတ်တော်နဲ့တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းသားလက်နက်ကိုင်အဖွဲ့ကိုစလဲရီကတစုနိုင်ငံရေးပါတီနဲ့တိုင်းသားကိုစလဲရီကတစုပါဝင်တဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကျင်းပဖို့၂၁ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါအဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့စတာတွေပါဝင်တာဖြစ်ပါတဲ့ဆွေးနွေးညှိနှိုင်းဖို့ကြံရှိနေတဲ့အချက်တွေမှာတော့အပြစ်ခတ်ရစေးရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်စောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးအပြစ်ခတ်ရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA နဲ့ပတ်သက်ပြီးမပြေလည်တာတွေရှိရင်နိုင်ငံတကာကဥပဒေပညာရှင်တွေပါဝင်တဲ့ဖြန့်ဖြေးရေးကော်မရှင်ရဲ့အဆုံးဖြတ်ကိုရယူရေးအကြီးစားတရားစာတထုတ်လုပ်မှုစီမံကိန်းတွေကိုဒေသခံပြည်သူသက်ဆိုင်ရာတိုင်းသားလက်နက်ကိုင်အဖွဲ့စရရီနဲ့ညှိနှိုင်းပြီးနိုင်ငံတကာလှုပ်ထုံးလုံနည်းနဲ့အညီဆောင်ရွက်ရေးစရာတွေပါဝင်တာဖြစ်ပါတယ်။ဒီတင်ပြချက်၈ချက်ကိုနှစ်ဖက်သဘောတူညီချက်ရရင်အချက်၉အနေနဲ့ MCA ကိုလက်မှတ်ရေးထိုးမှဖြစ်ကြောင်းပါရှိတာဖြစ်ပါတယ်။စတမအချိန်ဆွေးနွေးပွဲစတင်ချိန်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်က UNFC အနေနဲ့ MCA ကိုလက်မှတ်ရေးထိုးပြီးဒီနှစ်ကုန်လောက်မှာကျင်းပဖို့ရှိတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအကြိမ်စည်းဝေးကိုတက်ရောက်မယ်လို့ယုံကြည်ကြောင်းကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကတဆင့်သတင်းစကားပါခဲ့ပါတယ်ဒီနေ့မလာဆန်းကဒေါ်ဆန်းစုကြည်နဲ့ DPN အဖွဲ့နေပြည်တော်မှာဆွေးနွေးခဲ့တယ်လို့အဲ့ဒီနောက်မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ရန်ကုန်မြို့မှာဆွေးနွေးပြီးချိန်ကတော့ UNFC ကတင်ပြတဲ့အချက်၈ချက်ကိုမူအားဖြင့်သဘောတူညီချက်ရရှိကြောင်းထုတ်ပြန်ကြေညာထားပါတယ် UNFC အဖွဲ့ဝင်တွေဟာပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယအကြိမ်စည်းဝေးကိုတက်ရောက်လိမ့်မယ်လို့အစိုးရဘက်ကမျှော်လင့်ခဲ့ပေမဲ့တက်ရောက်ခဲ့တာတော့မရှိခဲ့ပါဘူး
အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒတွေပွင့်လင်းမြင်သာမှုရှိဖို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းဆန္ဒပြတောင်းဆိုမှုပေါ်ပေါက်ခဲ့ပါတယ်။အစိုးရရဲ့ဝန်ထမ်းခံထားရေးမူဝါဒပွင့်လင်းမြင်သာမှုအတိုင်းအတာနဲ့ပတ်သက်လို့အခုလာမယ့်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးဖို့ VOA ရဲ့တယ်လီဖုန်းနံပါတ်1-2-3-2-3-2-5-5-5-4 ကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamist@voanews.com ကိုလည်းဆွေးနွေးလို့တဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားစီခြင်းပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင
်စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်ရခိုင်ပြည်နယ်ဘူးသီးတောင်မောင်တော်မြို့နယ်တွေမှာ2016ခုနှစ်နေကြားဆောင်စကန်တွေကိုတိုက်ခိုက်ခံရပြီးကလေးကထုတ်ပြန်ခဲ့တဲ့ညမထွက်ရအမိန့်ပုံမှန်144ကိုနောက်ထပ်2လသက်တမ်းတိုးလိုက်ပါတယ်။အကြမ်းဖက်မှုတွေကိုကာကွယ်တားဆီးနိုင်ဖို့အခုလိုထုတ်ပြန်တာကိုနားလည်တဲ့အကြောင်းဒေသခံလွှတ်တော်အမတ်တွေကပြောပါတယ်။အကြောင်းစုံကိုတော့ကိုညာဝင်းအောင်ကပြောပြပါမယ်ရှင်
။ဘူးသီးတောင်မောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထွက်ရအမိန့်ကိုနောက်ထပ်သက်တမ်း2လတိုးလိုက်ကြောင်းမြို့နယ်အုပ်ချုပ်ရေးမှူးတွေရဲ့အမိန့်နဲ့ဩဂုတ်လ9ရက်ဗုဒ္ဓဦးနေ့ကကြေညာခဲ့တယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဝူသီတော်မျိုးနဲ့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်ဩဂုတ်လ9ရက်နေ့ကနေပြီးတော့နော်ဘုဖိုးကဆက်ပြီးတော့တက်တန်တိုးတယ်ခင်ဗျာငလာပါငါဝူသီတော်မုံတော်ဆိုတဲ့ဣတိမီယာကအကျင့်ဖက်မှုကအမြင့်ဆုံးလူရှိနေတယ်အဲ့ဒီတကြောင်အကျင့်ဖက်မှုကိုကာကွယ်တားဆီးနိုင်ဖို့အတွက်ဘုဖိုးကထုတ်ထားတယ်လို့ကျွန်တော်အဲ့လိုမြင်သားတွေပါတယ်ခင်ဗျာ
မောင်တော်မှာည9နာရီနေ့နောက်တနေ့မနေ့9နာရီအထိအပြင်မထွက်ကြဘူးနဲ့ဘူးသီးတော်မှာတော့ည10နာရီကနေနောက်တနေ့မနေ့9နာရီအထိညမထွက်ရအမိတ်သက်တမ်းတိုးလိုက်တာဖြစ်ပါတယ်ပုံမှန်144ညမထွက်ရအမိတ်အရာမြို့နယ်အတွင်းလမ်းမကြီးတွေအများပြည်သူသွားလာရာလမ်းတွေလမ်းသွေးလမ်းကြားအများနဲ့တက်ဆိုင်တဲ့ဘာသာရေးကျောင်းနေရာတွေမှာလူ9ဦးသို့မဟုတ်9ဦးထက်ပိုပြီးတမချိန်အတွင်းလူမစုကြဖို့ညမထွက်ကြဖို့တတိပေးထားတာပါရခိုင်ပြည်နယ်လုံခြုံရေးဟာစိုးရိမ်ပွေအခြေအနေရှိတာကြောင့်ဆိုပြီးတမတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဦးဆောင်နဲ့ခုနှစ်ဦးပါအဖွဲ့ကလည်းဩဂုတ်လ9ရက်နေ့ကသွားရောက်တွေ့ဆုံခဲ့ကြပြီး Kawe Uzi Jawale, Jakan Bine Dinyan Yidwe, Donyo Yin Akute Po Tocha Bime, look deep you get a time. Asuya Tapwe Winnie, Ogola Sayeniga, Sidwe Lizegu, Sayo Lajabare. Di Tapwe Winnieha, Mono Dizagu, Toyo Jamachibare. Agulo Asuya Taga, Donyo Yi Tocha Lade, Po Jose Jow, and Eddie Buddy, Mono Mune, Bidulu Dogusle, Tokin Tanyiga, Piovare.
Mondo Yen Yeti Ramye, Buddy Ramye.
မစိုးရင်ရမျိုးတော့မရှိပါဘူးစိုးရင်ရပါတယ်အဲ့ဒီနေရာတွေမှာကကြောင်းရမြရတယ်နောက်ပြီးလို့ရှိရင်နေရာတိုင်းနေရာတိုင်းမှာလည်းအစိုးအစိုးရတွေကလည်းအများကြီးရှိတယ်အဲ့ဒီတော့ခြားရတဲ့လူစိုးရင်ကလည်းနည်းတယ်ဆိုလို့ရှိရင်သူကလည်းသူတစ်ခုခြားရဖို့ညီနေပါတော့လက်ရှိရှိမှာလုပ်ပြီးရင်အရာတွေပေါ့ဘူးဒီရမော်နိုဒေတာမှာမြန်မာတမတော်ကအခုလိုလုံညုံရေးတိုးချတာကိုကြိုးစိုးပေးမယ်ဒေတာခံပြည်သူတွ
ကျွန်တော်တို့ကစေနှစ်ခုနှစ်တည်းကကျွန်တော်တို့ဟာအကျဆုံးကိုဖန်ထားခဲ့ရခဲ့ရတယ်2016မှာလေဒီလက်ဆိုင်ခိုင်အဲနိုးနေစုတွေကထွက်ပြေးခဲ့ရတဲ့အချိန်တွေရှိနေတယ်။အဲဒီမှာလူကျွေးထွက်တွေ့ရဆိုတော့နောက်နောက်ပေါ့ဒါပေမဲ့အဲ့ဒီလူကျွေးတွေကကျွန်တော်တို့ပြည်သူလူထုကို
Bangladesh Myanmar Mount Buddhi Town Yate Town Bawin ne Meyu Town yo deita ma ajan mae tamar ri ko aw ni de so de tin ni twet paw mu ya yo Ogola 3 yin ni ga Mount Myu ne Kain Ji Jyu ya ma Myo Tai Yin Da Shi U atat khan ga ya de phit yet de jaw aku lo lo nyun yi to myin be bo taung so la ja da phit par de
ကိုညာဝင်းအောင်ကြကြသွားတာပါရှင်အခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်PPချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ်TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာတော့အမျိုးသမီးကဏ္ဍတုဒ္ဒဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေနားဆင်ကြရမှာပါရှင်
အခုတောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမှတ်ခင်ပြုတွေကပြောပြပေးပါအောင်မရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့မြောက်ကိုရီးယားပေါ်ပြင်းထန်ထန်တိုက်ခိုက်ပြောဆိုနေတာတွေကိုရက်တမ်းပဲပုံမရှိပါဘူး။မြောက်ကိုရီးယားဘက်ကစီးအရာတိုက်ခိုက်တာတွေသာစပြီးတော့လှုပ်လာမယ်ဆိုရင်သူတို့ဘယ်လိုမှထင်မထားတဲ့အဖြစ်အပျက်တွေနဲ့ရင်ဆိုင်ရ ပစ်ခတ်တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချင်းချောက်ပြောဆိုခဲ့တဲ့ကြောင့်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာစစ်ကလုံးတွေနဲ့အပြန်အလှန်စိန်ခေါ်မှုတွေတင်းမာမှုတွေတိုးလာနေတာပါရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်တန်ဝင်တန်းအရာရှိရာပေါင်းများစွာကိုရုရှားနိုင်ငံကနေနှင်ထုတ်ဖို့ဆုံးဖြတ်လိုက်တာဟာအမေရိကန်ပြည်ထောင်စုကိုငွေကြေးကုန်ကျမှုတိတိတတ်တာရောကျသွားစေမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတပူတင်ကတကယ်တော့အကူအညီပေးလိုက်တာပဲဖြစ်တယ်လို့သူကသတင်းတောက်တွေကိုကြေတာပင်းကြီးကပြောပါတယ်။အင်ဒီရောကတော့သမရရဲ့မျက်ချက်အပေါ်မှာတစုံတရာချက်ချင်းပြောဆိုတာမရှိသေးပါဘူးရှင်။ဘာပြူလာကြတဲ့တောင်တူပင်လယ်ပြင်ထဲကတရုတ်ရဲ့လူလုံချုံတစ်ခုအနီးမှာအမေရိကန်စစ်သင်္ဘောတစ်စီးဖြတ်တန်းခဲ့ပြီးတဲ့နောက်ဒီကိစ္စကိုလုံးဝမကျေနပ်ဘူးလို့တရုတ်ဆိုရကဒီနေ့ထုတ်ပေါ်ပြောဆိုလိုက်ပါတယ်။အမေရိကန် USS John F. McCain စစ်သင်္ဘောဟာတရုတ်ဥပဒေနဲ့နိုင်ငံတကာဥပဒေကိုချွတ်ဖောက်ပြီးတော့တရုတ်ဆိုရရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးကိုထိပါတဲ့အချိန်ထဲမှာရှေ့တန်းမှာတာဝန်ကျနေကြတဲ့တရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးကိုအနေနဲ့ဖြစ်စေတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့ကြေညာချက်ထုတ်ပြန်ပြီးတော့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းနဂဟာပြည်နယ်မှာအကြမ်းဖက်လှုပ်ရှားမှုတံပြန်ချေမှုရေးနိုင်ငံကတပ်ဖွဲ့တွေရဲ့ညလုံးပေါက်လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာအရက်သား16ဦးထက်မနည်းသေဆုံးပြီးတော့ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တယ်လို့အာဖဂန်ဆိုရအရာရှိတွေကပြောပါရယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းတနေရာမှာအရက်သားတွေပါတဲ့ကားတစ်စီးကိုထိမှန်ခဲ့ပြီးတော့နောက်တနေရာမှာတော့အရက်သားတစ်စီးကိုထိမှန်ခဲ့တာဖြစ်တယ်လို့ဟတ်စကန်မီနာခရိုင်ထိတ်တန့်အုပ်ချုပ်ရေးမှူးဆာစဝါလီကဖီဝေကိုပြောပါရယ်ရှင်။
အကြမ်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ကင်ဖြူရီကြီးညာပေးသွားတာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကရှာဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကိုပြည်ဝင် Internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်တော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.